မြန်မာနိုင်ငံကနေပြန်လည်ထွက်ခွာလာပြီးဖြစ်တဲ့ကုလသမဂ္ဂအထူးကိုယ်စားလှယ်အီဘရာဟင်ဂမ်ဘာရီရဲ့အခုတစ်ခေါက်ခီးစဉ်အောင်မြင်မှုအခြေအနေနဲ့ပတ်သက်ပြီးတော့တိကျတဲ့ရလဒ်ပေါ်ထွက်လာတာမျိုးမရှိဘူးလို့ NCGUB အဝေးရောက်ပြည်အောင်စုမြန်မာနိုင်ငံအမျိုးသားညွန်မောင်အစိုးရအဖွဲ့ရဲ့ကုလသမဂ္ဂရေးရာတာဝန်ခံဒေါက်တာတောင်းထွန်းကဝေဖန်ပြောဆိုလိုက်ပါတယ်ပြီးတော့မြန်မာပြည်ရေးကိုကုလသမဂ္ဂလုံခြုံရေးကောင်စီကကင်တွယ်သင့်ပြီလို့သူကဆိုပါတယ်မနနာချန်ရီဒီကိစ္စနဲ့ပတ်သက်ပြီးတော့အကြောင်းစုံဆက်ပြီးတော့ပြောပြပေးပါအောင်ရှင်
ဟုတ်ကဲ့ပါမြန်မာနိုင်ငံမှာမျိုးသားပြန်လည်တင်မြင့်ရေးအတွက်ဂျာဝင်ဆောင်ရွက်ပေးနေတဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်မစ္စတာဘန်ကီမွန်းရဲ့အထူးကိုယ်စားလှယ်မစ္စတာဂမ်မာရီဟာမြန်မာနိုင်ငံကို၃ရက်ကြာတွားရောက်ခဲ့ပြီးတော့တနင်္လာနေ့မှာပြန်လည်ထွက်ခွာသွားခဲ့ပါပြီ။သူ့ရဲ့အခုတစ်ခေါက်ခရီးစဉ်အတွင်းမြန်မာစစ်ဆေးရဘက်ကပြန်ကြားရေးဝန်ကြီးဗိုလ်မှူးချုပ်ကျော်ဆန်းနဲ့တွေ့ဆုံတဲ့အချိန်ဗိုလ်မှူးချုပ်ကျော်ဆန်းကနေပြီးတော့"သူတို့ရေးဆွဲထားတဲ့ဖွဲ့စည်းပုံခြေကံဥပဒေကိုပြင်ဆင်ဖို့မဖြစ်နိုင်တော့ဘူး။သူတို့ရဲ့အစီအစဉ်တိုင်းလူမှုဆန္ဒခံယူပွဲတွေကိုပြုလုပ်သွားမယ်"ဒီလူလူဆန္ဒခံယူပွဲမှာလွတ်လပ်တဲ့အခက်အခဲသမားတွေလေးလာခွင့်ပြုဖို့ဆိုတဲ့ကုလသမဂ္ဂရဲ့အကြံပြုချက်ကိုလည်းစစ်ဆေးရဘက်ကပယ်ချခဲ့ပါတယ်။ဒါကြောင့်မလို့မစ္စတာဂမ်မာရီရဲ့အခုတစ်ခေါက်ခရီးစဉ်ဟာအောင်မြင်မှုရှိမရှိဆိုတာနဲ့ပတ်သက်ပြီးတော့ဒေါက်တာတောင်းထွန်းရဲ့အမြင်ကိုမေးမြန်းကြည့်တဲ့အခါမှာတိကျတဲ့ရလဒ်ပေါ်ထွက်လာတာမျိုးမရှိသလိုမစ္စတာဂမ်မာရီရဲ့ခရီးစဉ်ဟာလည်းတိုတောင်းလွန်းတယ်လို့အခုလိုဝေဖန်သွားခဲ့ပါတယ်။
ဟုတ်ကဲ့ဟိုမစ္စတာဂမ်ဘာရီရဲ့ဒီခရီးစဉ်ကကျွန်တော်တို့အမြင်ပြောရလို့ရှိရင်တော့တော်တော်လေးချိန်တိုတယ်ပေါ့နော်တွင်းကြကြဘာတွေဆွေးနွေးသလဲဆိုတော့ဒါကျွန်တော်တို့စောင့်ကြည့်ရမယ်နောက်တစ်ခုဗိုလ်ချုပ်ကျော်ဆန်းပြောပြတဲ့အချက်တွေကိုကျွန်တော်တို့ကြည့်မယ်ဒီခရီးစဉ်မှာဒါနာဖာရဲ့ policy တွေကိုအဓိကခြံပြီးတော့လုပ်နေတဲ့ဒါဗိုလ်ချုပ်တန်းရွှေကမစ္စတာဂမ်ဘာရီကိုရှောင်တဲ့သဘောတွေရှိတယ်နောက်ဒါ UN ကိုကျွန်တော်တို့ဆွဆွဲတဲ့အပိုင်းတွေရှိတယ် UN ရဲ့အကြံပြုချက်တွေကိုအထူးသဖြင့် Mr. Ban Ki-moon ရဲ့စာမှာအကြံပြုထားတဲ့အချက်လက်တွေကိုအားလုံးညင်းပယ်တဲ့အနေအထားတွေကိုတွေ့ရတယ်အဲဒါကြောင့်မလို့ကျွန်တော်တို့အနေနဲ့မြင်တာကတော့ UN ကပြည်ပြကြကြရလက်ထွက်လာတဲ့အနေအထားကိုတော့ကျွန်တော်တို့မတွေ့ရဘူးလို့ပြောရမှာပါပဲ
ဒါဆိုရင် Mr. Gamari ရဲ့အခန့်ကဏ္ဍကရောဘယ်လိုဆက်ရှိနိုင်မယ်လို့ထင်လဲရှင
်ဗမာပြည်ရေးကိစ္စကတော့ကုလသမဂ္ဂရဲ့ဦးစားပေးအစီအစဉ်ထဲမှာတော့ဆက်ပြီးတော့ပါနေမှာပဲเนาะဥပမာဒီကိစ္စကလုံခြုံရေးကောင်စီအဂျန်ဒါပေါ်မှာရှိတယ်ဒါပေမဲ့ UN ကနေပြီးတော့ပို့ပြီးတော့ထိထိရောက်ရောသွားနိုင်မှုဆိုတာကလက်ရှိအနေအထားကနေတဆင့်တက်ဖို့လိုတယ်အဲဆိုလိုတာကလုံခြုံရေးကောင်စီအဆင့်ကနေဂိုင်တွယ်မှာဖြစ်မယ
်အခုဆိုရင်မစ္စတာဂမ်မာရီကမြန်မာပြည်အနေထွက်ခွာသွားပြီပေါ့เนาะသူ့ရဲ့ဒီတစ်ခေါက်ခရီးစဉ်မှာဒီစစ်ဆေးရဘက်ကသူတို့ရေးဆွဲထားတဲ့ဖွဲ့စည်းပုံခြေကံဥပဒေကိုမပြင်နိုင်တော့ဘူးပြီးတော့ဒီကုလသမဂ္ဂရဲ့အကြံပြုချက်ကိုလည်းပယ်ချခဲ့တယ်ဒီတော့ရှေ့လာလာနဲ့ပတ်သက်လို့ပေါ့လေဘာတွေဖြစ်လာနိုင်မယ်လို့ထင်လဲရှင
်ဒီဗိုလ်ချုပ်ကျော်ဆန်းတို့ပြောတဲ့အရာဆိုလို့ရှိရင် UN ရဲ့ဂျာဝင်ဖြန့်ဖြေမှုနဲ့အဲကျွန်တော်တို့ဒီတွဲဆောင်ဆွေးနွေးပွဲတွေဖြစ်ပေါ်ရေးဆိုတဲ့လာလာမတွေ့ရပေါ့เนาะအခုအချိန်တွေမှာ UN အနေနဲ့ပါလုပ်တင်တယ်လဲဆိုတော့အပိုင်းကတော့ပထမတစ်ဆင့်က UN ရဲ့ဂျာဝင်ဆောင်ရွက်မှုကိုနာဖာကတကယ်ကိုတည်ကြကြလက်ခံအောင်ဒါကအရေးကြီးတဲ့ကိစ္စဖြစ်ပါတယ်။ဒါကြောင့်မလို့ကျွန်တော်တို့မြင်တာကတော့ဒီအချိန်မှာဒီလုံခြုံရေးကောင်စီအဖွဲ့ဝင်တွေအနေနဲ့ပေါ့နော်အထူးသဖြင့်ဒီရုပ်တို့ရုရှားတို့ပါအထူးသဖြင့်ကုလသမဂ္ဂအထူးရဲ့တွင်းမှုချုပ်ရဲ့ဂျာဝင်ဆောင်ရွက်မှုအခြေအနေနဲ့ပတ်သက်လို့ပိုတိတိယောဆောင်ရွက်နိုင်အောင်ပြည်တွင်းမှုချုပ်ကိုလောက်ပိုင်ဝင်အာဏာပေးအပ်တဲ့အဆုံးမြတ်ချက်တစ်ခုကိုချမှတ်နိုင်ဖို့အတွက်တော့စဉ်းစားဖို့သင့်ပြီလို့ကျွန်တော်တို့မြင်ပါတယ်
။ဟုတ်ကဲ့ရှင်တကယ်လို့ကုလသမဂ္ဂလုံခြုံရေးကောင်စီမှဒီမစ္စတာဂမ်မာရီအနေနဲ့ပေါ့လေဒီအခြေအနေတွေကိုပြန်ပြီးအစီရင်ခံတဲ့အခါမှာမြန်မာပြည်နဲ့ပတ်သက်လို့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဒီရှေ့ခြေလှမ်းတွေကဘယ်လိုတွေဖြစ်လာနိုင်မယ်ထင်လဲရှင
်။ဒီချက်တွေပေါ်မှာမူတည်ပြီးတော့အော်ပထမအဆင့်အနေနဲ့ကတော့လုံခြုံရေးကောင်စီအလှည့်ကျဥက္ကဋ္ဌကနေပြီးတော့ဒီလက်ရှိအခြေအနေတွေကိုပြန်လည်သုံးသပ်တဲ့အနေအထားတွေတောင်းဆိုတဲ့အနေအထားတွေဒါတွေကတော့တောက်လျှောက်ဖြစ်မှာပေါ့လေထို့သောကျွန်တော်တို့ခုနမြင်တာကအလှည့်ကျစဘာပတိရဲ့ဒီထုတ်ပြန်ချက်တွေတိုက်တွန်းချက်တွေလည်းမကပဲနဲ့တကယ်စီးနှောင်မှုရှိတဲ့ဆုံးဖြတ်ချက်မူကြမ်းတွေအဆင့်ရောက်မှာပဲ UN လှုပ်ရှားမှုတွေကပို့ပြီးတော့ထိရောက်လာလိမ့်မယ်လို့ကျွန်တော်တို့မြင်ပါတယ်